Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့ VOA American တာရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုမြတ်ပါရှင်အမေရိကအထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒီဒီကိုတုတ်တင်နိုင်ခဲ့ပြီးတဲ့နောက်မှာအမေရိကနိုင်ငံထဲမှာတတိအနေထားတုံ့ပြန်ထားတယ်လို့အမိမြေလုံခြုံရေးဌာနကပြောပါတယ် EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရက်ကို၈နှစ်ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူခဲ့ပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန်းနာမှာအခုထိ NCA အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ
်ဒီကနေ့ကျမတို့ကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာအားနည်းချက်တွေ
ဒေါက်တာဆန်းစုကြည်နဲ့တကွတိုင်းရင်းသားခေါင်းဆောင်တွေရဲ့မှတ်ချက်အမြင်တွေနဲ့အတူနားဆင်ရမှာဖြစ်တယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းသွားခံရသူလုံခြုံရေးဝန်ထမ်းတွေအနက်14ဦးကိုကယ်တင်နိုင်ခဲ့တာမှာတဦးကတော့တေဆုံးသွားတဲ့အကြောင်းနဲ့အတူကြောင်မဲမြို့နယ်ကကြေးရွာတချို့မှာ RCSS ကဖမ်းဆီးခေါ်ဆောင်မှုတွေစိတ်လာတဲ့ထဲမှာကြောင်သားအရွယ်တွေပါပါနေတဲ့ဆိုတဲ့သတင်းတွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာအမေရိကန်ထူတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုတုတ်တင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံထဲမှာသတိအနေထားတိုးမြင့်ထားတယ်လို့အမေမြေလုံခြုံရေးဌာနကပြောပါရယ်လုံခြုံရေးအတွက်ထူးထူးခြားခြားဒါမှမဟုတ်ယုံကြည်စိတ်ချရလောက်တဲ့သတင်းမရသေး၍အများပြည်သူအတွက်သတိပေးချက်ထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့တော့အမေမြေလုံခြုံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်အယ်ဘက်ဒါဒီကိုရှင်းလင်းဖို့အမေရိကထူတပ်ဖွဲ့ရဲ့စနေနေ့ညကစစ်စီရေးအတွင်းမှာအနံ့ခံခွေးတွေလိုက်လို့မြေအောက်လှိုင်ကူတွေထွက်ပြေးခဲ့တဲ့အယ်ဘက်ဒါဒီကထွက်လန်းမရှိတဲ့လှိုင်ကူထဲမှာသူ့ကိုယ်သူအသေးကံဘုံဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတေဆုံးခဲ့တယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့တုန်းကရုပ်မြင့်သံကြားပေါ်ကနေမိန့်ခွန်းပြောကြားကြေညာခဲ့ပါတယ်အယ်ဘက်ဒါဒီဟုတ်မဟုတ်ဆိုတာကို15မိနစ်အတွင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါရယ်ဝင်ရောက်စီးနှင်းခဲ့တဲ့ဗီဒီယိုပုံတစ်ချို့ကိုထုတ်ပြန်ဖို့သူစဉ်းစားနေတယ်လို့သမ္မတထရမ့်ကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါရယ်အခုလိုမျိုး IS စစ်သွေးကြွခေါင်းဆောင်ကိုတုတ်တင်လိုက်နိုင်တဲ့စစ်စင်ရေးမှပူးပေါင်းဆောင်ရွက်ခဲ့တဲ့အီရတ်၊ဆီးရီးယားနဲ့တူရကီနိုင်ငံတွေကိုသမ္မတထရမ့်ကကျေးဇူးတင်ခဲ့တယ်လို့ဆီးရီးယားကလူမျိုးတွေကိုလည်းသတင်းအချက်အလက်တွေပေးတဲ့အတွက်ကျေးဇူးတင်အသိမှတ်ပြုတယ်လို့ပြောကြားခဲ့ပါရယ်အီရတ်နဲ့ဆီးရီးယားက IS တွေသိမ်းပိုက်ထားတဲ့ area တွေမှာကယ်လီဖိတ်ဘာသာရေးနိုင်ငံထူထောင်တယ်လို့2014ခုနှစ်မှာအယ်ဘက်ဒါဒီကကြေညာခဲ့တာဖြစ်ပါတယ်
။အကြံဖက် IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဒီကိုတပ်ဖြတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုဖြစ်ပေမဲ့လို့ IS အဖွဲ့ဟာအကြံဖက်ချင်းချောက်မှုတစ်ခုအဖြစ်ဆက်ပြီးရှိနေတော့မယ်လို့ကမ္ဘာတစ်ဝန်းကအမေရိကန်ရဲ့မာမိတ်တွေကပြောဆိုလိုက်ပါတယ်။အဘဒါဒီသိဆုံးမှုဟာအဆင့်တစ်ခုအောင်မြင်သွားရုံပါပဲလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသူ့ရဲ့ Twitter လူမှုကွန်ရက်အကောင့်မှာရေးပါတယ်နိုင်ငံတကာမြို့ပေါင်းဖွဲ့တွေနဲ့အတူလက်တွဲပြီးအကြံဖက်ဝါဒီအဖွဲ့အစည်းတွေကိုဆက်လက်ချိန်မုံသွားရမှာဖြစ်ကြောင်းနဲ့အရှေ့လေပိုင်းဒေသမှာဒီချိန်မုံမှုတွေကိုအလေးပေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလည်းပြောပါရယ်ဗီဒီနိုင်ငံဆိုင်ရေးဝန်ကြီးဒေါမနစ်ရပ်ကလည်းအယ်ဘာဒါဒီကိုတရေကောင်းလုပ်ပြီး IS တွေဆက်ပြီးတော့ခေါင်းထောင်နေတဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်ဘဲ UK နိုင်ငံအနေနဲ့ IS အဖွဲ့ချိန်မုံရေးကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ပြောပါရယ်IS ခေါင်းဆောင်တိတ်ဆုံမှုဟာအကြံဖက်ဝါဒပူပေါင်းချိန်မုံမှုတွေအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တယ်လို့ပူပေါင်းဆောင်ရွက်မှုစိတ်ဓာတ်နဲ့အကြံဖက်အဖွဲ့တွေကိုခိုင်ခိုင်မာမာဆက်ပြီးတိုက်ထုတ်သွားမယ်ဆိုရင်လူသားအလုံးအတွက်ညီညာရေးကိုဆောင်ကျင်းနိုင်မှာဖြစ်တယ်လို့တူရကီသမ္မတရီဂျက်တေဗစ်အာတူဂန်ကလည်းပြောပါရယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူကတော့အယ်ဘာဒါဒီကိုချိန်မုံနိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတထရမ့်ကိုချီးကျူးပါရယ်ဒါပေမဲ့အီရန်အစိုးရကတော့အယ်ဘာဒါဒီအသက်ခံရလို့ဘာမှထူးမထွားမှာမဟုတ်ကြောင်းနဲ့ဒါဟာအမေရိကန်အနေနဲ့သူပန်တီးထားတဲ့ပြဿနာတစ်ရပ်ကိုသူပြန်ရှင်းလိုက်တာသာဖြစ်တယ်လို့ပြောဆိုခဲ့ပါရယ်ရှင်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လိုရချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့ထိနှုတ်ဆက်ပေးဖို့ EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒ်တက်စ်ကပြောကြားလိုက်ပါတယ်။ ဗြိတိဘက်ကတောင်းဆိုထားတဲ့အတိုင်းပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရအနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူကြောင်းတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်းကို EU ကောင်စီဥက္ကဋ္ဌက Twitter ပေါ်မှာရေးသားကြေညာခဲ့တာပါရှင်းနှစ်ဆန်း January လကုန်အထိနှုတ်ထွက်ရက်ကိုနောက်ဆုတ်ပေးဖို့တကယ်လို့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာဒီထက်စောပြီးအတည်ပြုနိုင်မယ်ဆိုရင်တော့ဒီရက်ထက်ကိုစောပြီးနှုတ်ထွက်ဖို့အတွက်ဗြိတိန်ကတောင်းဆိုထားတာဖြစ်ပါတယ် EU ဘက်ကသဘောမတူခဲ့ရင်တော့နောက်3ရက်ဖြစ်တဲ့ October 31ရက်မှာနှုတ်ထွက်ရတော့မှာပါအဲ့လိုဆိုရင်တော့ဗြိတိန်အစိုးရနဲ့ EU ကြားရရှိထားတဲ့သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာအတည်မပြုနိုင်သေးတဲ့အတွက်ဘာသဘောတူညီချက်မှမရှိဘဲနှုတ်ထွက်ရမယ့်အခြေအနေမျိုးဖြစ်သွားမှာပါEU နိုင်ငံကတပ်အမတ်ကြီးတွေ Belgium နိုင်ငံ Brussels မှာဒီမနေ့ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာနောက်ဆုတ်ပေးဖို့အတွက်သဘောတူခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးဗြိတိန်နှုတ်ထွက်ရက်ကို EU ဘက်ကနောက်ဆုတ်ပေးခဲ့တာဟာဒုတိယအကြိမ်ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်မှာအထွေထွေရွေးကောက်ပွဲကိုဆော်ပြီးတော့ December 12ရက်ကျင်းပဖို့ဝန်ကြီးချုပ် Boris Johnson ကအဆိုပြုထားတဲ့အတွက်ဒီအဆိုကိုအတည်ပြုမပြုလွှတ်တော်အမတ်တွေမဲခွဲကြဖို့ရှိနေပါတယ်။ဗြိတိန်ပါလီမန်မှာလွှတ်တော်အမတ်3ပုံ2ပုံရဲ့အတည်ပြုချက်ရရင်တော့အထွေထွေရွေးကောက်ပွဲကိုအချိန်ဆော်ပြီးကျင်းပနိုင်မှာဖြစ်ပါတယ်။
တော်မီကြီးကျယ်လောင်နေတဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီတော်မီအရှိန်မတက်နိုင်အောင်ပြင်းပြင်းထန်ထန်တိုက်နေတဲ့လေပြင်းတွေဒီကနေ့မှာတော့တည်တည်တသာရော့ကျသွားလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကပြောပါရယ်ဒီတော်မီကိုဝန်ထမ်းအင်အား3000လောက်နဲ့ညှိနှိုင်းဖို့ကြိုးစားနေရတာပါအပြည့်သက်ညှိနှိုင်းဖို့ခက်ခဲတွေရှိနေသေးပေမဲ့ထိန်းထားနိုင်တဲ့အခြေအနေပါတော့ရှိနေပါပြီလို့တနင်္ဂနွေနေ့နောက်ပိုင်းကသတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူး Newsom ကပြောပါရယ်အမေရိကန်အနောက်ပိုင်းပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားမှာနှစ်စဉ်အခုလိုအချိန်ဆိုရင်တော်မီလောင်ကျွမ်းမှုတွေအတော်များများကြုံရလေးရှိတာပါဆူထိုင်းစာနယ်ပြည်လေပြင်းတိုက်ခတ်လေးရှိတဲ့ဒေသဖြစ်တာကြောင့်လဲတော်မီအရှိန်သက်ဖို့ခက်ပါတယ်ဆိုနိုမာခရိုင်မှာစတင်လောင်ကျွမ်းခဲ့ပုံရတဲ့ Kincaid Fire တော်မီရဲ့ဆယ်ရာခိုင်နှုန်းလောက်ကိုအစောပိုင်းထိန်းသိမ်းထားနိုင်ခဲ့ပေမဲ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့900ခိုင်နှုန်းလောက်ကိုပဲထိန်းသိမ်းထားနိုင်ပြီးမီးလောင်ကျွမ်းတဲ့ area အကျယ်ဝန်း9,500ဧကရှိနေပါတယ်ဒီတော်မီကြောင့်အဆောက်အဦပေါင်း100လောက်ပျက်စီးခဲ့ရပြီဖြစ်တယ်လို့ဆိုလိုမှာခရိုင်တခုထဲမှာတဲ့လူပေါင်း4,600လောက်ယာယီခိုးလုံရေးစခန်းတွေမှာနေထိုင်နေကြရပါတယ်။ပြည်내တခုလုံးအနေနဲ့ကတော့လူပေါင်း38,000ပေးလို့ရရွှေ့ပြောင်းနေရပါတယ်ရှင်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။American ပြည်ထောင်စုရဲ့အရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး David Chilsway ဟာရခိုင်ပြည်နယ်စစ်တွေမျိုးကိုဒီကနေ့သွားရောက်ပြီးရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌတက်ကဲပြင်ဒုက္ခသည်စခန်းအကြီးအကဲတွေအရက်ဖက်လူအဖွဲ့ကြီးငေါဆောင်တွေနဲ့တရားစီတွေ့ဆုံစကားပြောခဲ့ပါတယ်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီး Scott Marcia လည်းအခုစစ်တွေခီးစင်မှာပါသွားပါတယ်တွေ့ဆုံခဲ့ကြသူတွေကရခိုင်ပြည်နယ်တွင်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအမေရိကန်ဘက်ကတတ်နိုင်သလောက်အကူအညီပေးဖို့မြစ်တာရက်ခံကြတယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူ Ariani Marang က VOA ကိုပြောပါတယ
် They heard about the tragic incidents and the suffering that so many are enduring due to the ongoing conflict in northern Rakhine State.And the challenges that many communities
ရခိုင်ပြည်နယ်မြောက်ပိုင်းဖြစ်နေတဲ့ပဋိပက္ခတွေကြောင့်ခံစားနေရတဲ့ကြေကွဲစရာအဖြစ်အပျက်တွေနဲ့အဲ့ဒီကလူမှုအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေအကြောင်းပြောပြကြတာကိုသူတို့နားထောင်ခဲ့ရပါတယ်။ပဋိပက္ခဖြစ်တဲ့အကြောင်းအရင်ကံတွေခွဲခြားဆက်ဆံမှုတွေမလုံခြုံမှုတွေကိုဖြေရှင်းရမှာအမေရိကန်အကူအညီပေးဖို့သူတို့ကကမ်းလှမ်းခဲ့ပါတယ်လို့တန်ယုံပြောခွင့်ရသူကပြောသွားတာပါ။လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့အခုခရီးစဉ်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေမှာအကူအညီပေးဖို့အမေရိကန်ရဲ့ကတိအတိုင်းအလေးပေးလှုပ်ဆောင်ဖို့ဖြစ်တယ်လို့ပြောပါရယ်။အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးဟာအရေးပါတာကြောင့်ရောမြန်မာနိုင်ငံဟာအင်ဒိုပစိဖိတ်ဒေသမှာအရေးပါတဲ့တိုင်းပြည်ဖြစ်နေတာကြောင့်ပါလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုလာရောက်တာဖြစ်တယ်လို့လည်းပြောပါရယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီး David Chilsway ဟာမြန်မာခီးစဉ်တွင်မှနေပြည်တော်နဲ့ရန်ကုန်မြို့တွေမှာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းနဲ့လူမှုအဖွဲ့အစည်းတီးတီးကကောင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
။ပြီးခဲ့တဲ့သတင်းဘက်ကအင်္ဂလန်အရှေ့တောင်ပိုင်းမှာလော်ရီကားကြီးတစ်စီးနဲ့ပိတ်လောင်တိတ်ဆုံးနေတဲ့လူသေလောင်39လောင်ရှာတွေ့ခဲ့ရပြီးတဲ့နောက်ဒီလိုအဖြစ်အဆိုးမျိုးတွေကြုံတွေ့ရစေတဲ့တရားမဝင်ရွှေ့ပြောင်းခိုးဝင်မှုတွေကိုနိုင်ငံတကာတိုင်းဝန်ကပူးပေါင်းနိုင်နေဖို့တရုတ်နိုင်ငံသားရဲ့ဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်။တိတ်ဆုံးသူတွေဟာတရုတ်နိုင်ငံသားတွေဖြစ်နိုင်တယ်ဆိုပြီးဗြိတိန်ရဲတပ်ဖွဲ့ကအစောပိုင်းမှာယူဆခဲ့ပေမဲ့နောက်ပိုင်းမှာတော့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာအသေးစိတ်စုံစမ်းစစ်ဆေးနေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ ဒီသေဆုံးသူတွေနဲ့ပတ်သက်လို့ဗီယက်နမ်အစိုးရကလည်းတရားစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးသေဆုံးသူတွေရဲ့မိသားစုတွေအရေးပေါ်ဆက်သွယ်ပြောဆိုနိုင်မဲ့တယ်လီဖုန်းလိုင်းတွေဖွင့်ထားပေးတဲ့အကြောင်းတနင်္ဂနွေနေ့ကထုတ်ပြန်ပြောဆိုပါရယ်ဗီတိန်ရဲတပ်ဖွဲ့ကတော့ဒီအသက်25နှစ်အရွယ် Trap ကမောင်းသူကိုလူကုန်ကူးမှုလူ39ယောက်ကိုတေစေမှုနဲ့စနေနေ့ကတရားစွဲလိုက်ပါရယ်အလောင်းတွေကိုခွဲစိတ်စစ်ဆေးနေပြီးအဖြေသိရဖို့စောင့်နေကြောင်းနဲ့ဒီတေဆုံးသူတွေကိုရှာတွေ့တဲ့အချိန်မှာသူတို့နဲ့ပတ်သက်တဲ့အထောက်အထားဆွေးနွေးစံတွေပါမလာတာကြောင့်ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာဖော်ထုတ်ဖို့ခက်ခဲနိုင်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရှင်
အာဂျင်တီးနားနိုင်ငံရွေးကောက်ပွဲမှာဗဟိုလက်ဝဲရဲ့အတိုက်အခံအယ်ဘာဒိုဖာနန်ဒက်စ်ကနိုင်ရသွားပါတယ်။နောက်တစ်ကြော်ရွေးကောက်ပွဲလုတ်ဆရာမလို့အောင်လို့မဲဆုစုပေါင်း45ရာခိုင်နှုန်းကျော်နဲ့သူနိုင်ရသွားတာပါ။နိုင်ငံရဲ့စီးပွားရေးပြဿနာတွေအပေါ်လက်ရှိသမ္မတမော်ရစ်ယိုမာရီရဲ့ကင်တွယ်ဘုံကိုမကျေနပ်ကြတဲ့အများပြည်သူကအတိုက်ခံအယ်ဘာဒိုဖာနန်ဒက်စ်ကိုမဲပေးခဲ့ကြတာပါ။စီးပွားရေးပြဿနာတွေကြောင့်အာဂျင်တီးနားလူမျိုး၃ပုံတပုံလောက်ဆင်းရဲနေတဲ့အခြေအနေနဲ့ကြုံနေကြရပါတယ်။အာဂျင်တီးနားနိုင်ငံကိုပြန်လည်တိဆောက်သွားပြီးကမ္ဘာ့အလယ်မှာတိတ်ခါရှိရှိဝင်ဆက်အောင်လုပ်မယ်လို့အနိုင်ရမင်ကွန်းမှအယ်ဘာဒိုဖာနန်ဒက်စ်ကကတိပေးသွားပါတယ်။သူအနိုင်ရသွားတဲ့အတွက်ဒုသမ္မတအနေနဲ့အနိုင်ရတဲ့သမ္မတဟာခရစ်စတီနာဖာနန်ဒက်စ်ဟာလည်းနိုင်ငံကောင်းဆောင်တယောက်အနေနဲ့ပြန်လည်ပြီးတော့နေရာရလာခဲ့ပါတယ်။သူမကတော့အာဂျင်တီးနားနိုင်ငံကို2008ခုနှစ်ကနေ2015ခုနှစ်အထိသမ္မတတာဝန်ယူခဲ့သူပါ။လက်ရှိသမ္မတမော်ရစ်စီယိုမာဂရီ2015ခုနှစ်မှာရွေးခံခဲ့ရတော့ကနိုင်ငံရဲ့စီးပွားရေးတိုးတက်အောင်လုပ်မယ်လို့ကတိပေးခဲ့ပေမဲ့သူ့လက်ထက်မှာဆင်းရဲတွေနဲ့သူတွေများလာတယ်လို့အာဂျင်တီးနားငွေကြေးတံပိုးတိတိတတ်တတ်ကြားဆင်းခဲ့တဲ့အပြင်ကမ္ဘာမှာငွေကြေးဖောင်းပွားမှုနှုတ်အမြင့်ဆုံးနိုင်ငံတစ်နိုင်ငံဖြစ်လာခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအထင်ကရတောင်ပေါ်ကကာလကြာရှည်ပိတ်ထားတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းနဲ့ပတ်သက်လို့နှစ်ဖက်တွေ့ဆုံညှိနှိုင်းဖို့တောင်ကိုရီးယားဘက်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယား Diamond Mountain အပန်းဖြေစခန်းမှာတောင်ကိုရီးယားကဆောက်လုပ်ထားတဲ့ဟိုတယ်တွေ၊စားတောက်ဆိုင်တွေ၊အပန်းဖြေနေရာတွေနဲ့ကောက်ကွင်းတွေဟာအိုဟောင်းနေပြီးကြည်မကောင်းတော့ဘူးလို့ဆိုပြီးမြောက်ကိုရီးယားကောင်းဆောင်ကင်ချွန်ဝန်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖျက်ခိုင်းခဲ့တာပါ။အဲနောက်ဒီစီမံကိန်းကိစ္စအသေးစိတ်ဆောင်ရွက်ဖို့အတွက်ဆွေရွေစရန်တွေဖလှယ်ဖို့လည်းမြောက်ကိုရီးယားကကမ်းလှမ်းခဲ့ပါတယ်။1998ခုနှစ်ကစတင်တည်ဆောက်ခဲ့တဲ့ဒီနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းဟာမြောက်ကိုရီးယားနိုင်ငံအတွက်ရှာရှာပါပါနိုင်ငံခြားဝင်ငွေရလန်းတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့2008ခုနှစ်ကမြောက်ကိုရီးယားစစ်သားတယောက်ရဲ့ပြစ်ခတ်မှုကြောင့်တောင်ကိုရီးယားခီးသွွားတယောက်အဲ့ဒီနေရာမှာတိတ်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ဒီခီးသွွားလုပ်ငန်းကိုလည်းပိတ်ပစ်လိုက်တာပါရှင
်။
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာအသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားတာပါရှင်။အခုသတင်းစာမားတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့အရင်ဆုံးတနိုင်ငံလုံးအပြစ်ရရေးလက်မှတ်စာထုတ်ခဲ့တဲ့၄နှစ်ပြည့်အခမ်းအနားနဲ့စာချင်ပါတယ်။တနိုင်ငံလုံးအပြစ်ရရေးသဘောတူညီချက်ပါလုပ်ငန်းစဉ်တွေမျှော်လင့်ထားသလောက်မအောင်မြင်သေးတာဟာချင်းချင်းနားလည်မှုလွယ်မယုံကြည်မှုရောပါလာတွေအကြောင်းဖြစ်တဲ့အကြောင်းဒီကနေ့ကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားမှာနိုင်ငံတော်အကြီးအကဲတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ်။နေပြည်တော်မှာကျင်းပတဲ့အခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ကရင်အမျိုးသားစည်းရုံးဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမူတူစေဖိုးတို့တက်ရောက်အမှာစကားပြောကြားခဲ့တာပါ။အပြည့်စုံကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ NCA စာချုပ်ဟာပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးတသက်တာမဟုတ်ဘူး။အနာဂတ်ငင်းငယ်ရေးလုပ်ငန်းစဉ်ကိုဘလို့အကောင့်ထဲပေါ်မယ်ဆိုတာနဲ့ Federal ပြည်ထောင်စုတိဆောက်ရေးအတွက်လမ်းကြောင်းမှန်ကိုတိတိကျကျချပြနိုင်တဲ့စာချုပ်ဖြစ်တယ်လို့ဒီကနေ့ကျင်းပတဲ့ NCA လေးနှစ်ပြည့်နှစ်ပတ်လည်အခမ်းအနားအဖွဲ့မင်ကွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိမှာ NCA ကိုအကောင့်ထဲမပေါ်နိုင်ခြင်းဟာအချင်းချင်းကြားနားလည်မှုကွဲပြားနေတာကြောင့်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။
ဒီကနေ့ကျမတို့ကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး။ NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာအားနည်းချက်တွေ၊လိုက်နာဖို့လိုအပ်ချက်တွေ၊နားလည်မှုကွဲပြားမှုတွေကြောင့်ဖြစ်ပေါ်လာတဲ့အခက်အခဲတွေပဲဖြစ်ပါတယ်။ NCA ကိုပါဝင်လက်မှတ်ထိုးရေးထိုးခဲ့တဲ့သက်ဆိုင်သူတောင်းဆောင်တွေအားလုံးအနေနဲ့ NCA ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာကတိသစာတည်စီကြဖို့အင်တာမှအရေးကြီးတယ်ဆိုတာကိုအားလုံးနားလည်ပြီးဖြစ်ပါလိမ့်မယ်
။ငြိမ်းချမ်းရေးနဲ့နိုင်ငံရေးကိုခွဲခြားလို့မရနိုင်ကြောင်းလဲဒေါက်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မင်းကွန်းထဲမှာတော့အဲ့ဒီအယူအဆနဲ့အနှဲငယ်ကွဲလဲနေတာကိုတွေ့ရပါတယ်
။ပြည်သူငြိမ်းချမ်းရေးညီလာခံလက်စစ်တရားစုပင်လွန်ဟာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးဆန္ဒကိုဦးစားပေးပြီးဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီလိုဆောင်ရွက်ရမှာငြိမ်းချမ်းတဲ့ နိုင်ငံရေးကိုခွဲခြားပြီးမြင်တာကလူတွေအလုပ်ဖြစ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစိဖိုးကတော့ဒီကနေ့အခမ်းအနားကို RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတချို့မတက်နိုင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်မိကြောင်းပြောပါတယ်။ဒါအပြင် NCA မျောလင့်ထားသလောက်အောင်မြင်မလာခြင်းဟာယုံကြည်မှုလျော့နယ်လာလို့ဖြစ်တယ်လို့ပြောပါတယ်
။အခုတည်းကတိုးတက်မှုများများစားစားမရရှိသေးတာကယုံကြည်မှုတွေအားနည်းနေပြီးအာဃာတတရားတွေတန်တရားတွေစိုးရုံမှုတွေမုန်းတီးမှုတွေအားကောင်းနေသေးတယ်လို့ကျွန်တော်မြင်မိတယ်ကျွန်တော်တို့တွေဟာဘာကိုမယုံကြည်ခြင်းနေကြရသလဲဒါကိုပြန်ဆန်းစစ်ရမှာဖြစ်ပြီးမှန်ကန်တဲ့တရားမျှတတဲ့နိုင်ငံရေးဆွေးနွေးပွဲညီညာရေးလုပ်ငန်းစဉ်ကိုပုံဖော်အကောင့်တွေဖော်ဆောင်ကြရမှာဖြစ်ပါတ
ယ်။လင်းနိပြအခမ်းအနားမှာတက်ရောက်အမစကားပြောကြားသွားတဲ့ခေါင်းဆောင်၃ဦးစလုံးရဲ့တူညီတဲ့အကြောင်းအရာကတော့ယုံကြည်မှုတိဆောက်ရေးအားနည်းနေတဲ့အချက်ဖြစ်ပါတယ်။လက်ရှိညဉ့်ညဉ့်လုပ်ငန်းစဉ်တွေရှင်မတိုးနောက်မဆုတ်ဖြစ်နေတာနဲ့ပတ်သက်လို့ပြည်တော်စုလွတ်တော်နိုင်ငံကဟောင်းသူရဦးရှိမန်းကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။ဘသူမှတောင်းရှိလဲဆိုအလုံးမှတောင်းရှိတယ်။တို့အတွင်ဘသူရဲ့တောင်းရှိဆုံးဆိုတာကတော့သူပြောနေစရာမလိုပါဘူး။တောင်းရှိဆုံးလူတွေကတိုးနဲ့တူတစ်ဖက်နဲ့တစ်ဖက်နားလည်ဖို့လိုပါလေ။ယုံကြည်ဖို့လိုပါလေ
။ပုံအမျိုးသားလူမျိုးရေးအဖွဲ့ PNL နာယကဗိုလ်မှူးကြီးခွန်ဦးကာကတော့ညီညာရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဟာအများထင်သလိုရပ်တန့်နေတာမဟုတ်ပဲဆွေးနွေးမှုတွေရှိနေသေးဖြစ်တယ်လို့ပြောပါတယ
်။ရပ်တန့်တာတော့မဟုတ်နှေးသွားတယ်။ဘာလို့ဒီအပေါ်ကမမြင်ရပေမဲ့အောက်မှာတွေးဆမှုတွေအများကြီးရှိတာ။တော်တော်စိတ်စိတ်လေးရှိတာ။ဒါကြောင့်တွေးဆဆွေးနွေးနေတယ်ကတလေအလို့သဘောဖြစ်မယ်ကတလေတရားဝင်တဝက်တရားမဝင်တဝက်လည်းဖြစ်တာလေတရားဝင်ကိုချင်ကပ်ဖို့ကဒီပွဲကအရေးကြီးပါလ
ား RCA သဘောတူညီချက်မှာလက်မှတ်မထိုးရသေးသူတွေအနေနဲ့လက်မှတ်ထိုးကြဖို့ဒေါန်ဆန်းစုကြည်ကဒီကနေ့အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ် RCA သဘောတူညီချက်အရ27ရာစုပင်လုံညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားကြပေမဲ့လည်းအချင်းချင်းကြားညှိနှိုင်းမရတာကြောင့်၄နှစ်ပြည့်သွားတဲ့အချိန်အထိဒီညီလာခံကို၃ကြိမ်သာကျင်းပနိုင်ပါသေးတယ်ခင်ဗျာ
ကိုစားဝင်လှန်ပြပြသွားတာပါရှင်အခုရခိုင်ဘက်ကိုအလှည့်ပေးပါရစေအေးအေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်အများစုပါသူတွေကိုစစ်တပ်ကရဟတ်ရင်သုံးပြီးကယ်ဆယ်နေတာမှာဒီမနေ့အထိကယ်ဆယ်နိုင်ခဲ့တဲ့အဖွဲ့ဝင်ဆက်၄ဦးအနက်တယောက်ကတော့သေဆုံးသွားခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်ဒီဖြစ်ရပ်အတွင်းရဟတ်ရင်ဘော်ကပြစ်ခတ်မှုတွေနဲ့သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတပ်နဲ့အေးအေးကြအပြန်အလှန်ဆွတ်ဆွဲပစ်တင်နေကြပြီးအသေးအပြောက်စီးရင်အတိအကျကိုလည်းဘယ်ဘက်ကမှထုတ်ပြန်ထားတာမရှိသေးပါဘူးစနေနေ့ကလေးကဒီသေတောင်မြို့နယ်ရွှေနရီအမြန်ရေရင်ဘော်ကနေပြီးတော့ဖန်စီခွန်ခံထားရသူဟာ50ကျော်ရှိခဲ့တာပါဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာဘက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်လက်နက်ကိုင်အဖွဲ့ကဖန်စီသွားတဲ့သူတွေနဲ့14ဦးကိုကယ်ဆယ်နိုင်ခဲ့ပြီးအဲ့ဒီထက်ကတူရင်းနှစ်သေးဆုံးခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းနန်းက VOE ကိုပြောပါတယ်
ဒီမနေ့ကတော့14ယောက်ပြန်ရရပါတယ်ကျွန်တော်ဒီမရသေးဘူးဒီမနေ့ကတော့14ယောက်ပါတယ်14ယောက်ထဲမှာ10ယောက်ကတော့ဒီအဖွဲ့မှာပါနေတဲ့တိတုပ်တဲ့အဖွဲ့ကပ်ဖွဲ့ပေါ့ရကြတော့ရေနစ်ပြီးတော့ဆုံးသွားတာဒီကျွန်တော်တော့အသက်ရှင်နေတဲ့13ယောက်ပေါ့
ပြီးခဲ့တဲ့စနေနေ့ကမေယူမြင့်သွင်းပြေးဆွဲနေတဲ့ရွှေနေသည့်အမြန်ရေရင်ကိုရတဲ့တောင်မြို့နဲ့ရေမြက်ကြေးရွာနီးပါအေအေဖွဲ့ကနေတားဆီးခဲ့ပြီးတော့ရေရင်ပေါ်မှာလိုက်ပါလာတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေနဲ့ခီးသွွားပြည်သူ50ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဖန်စီခေါ်ဆောင်ခြင်းခံရတဲ့သူတွေကယ်တင်နိုင်ရေးအတွက်မြန်မာစစ်တပ်ကနေရဟရင်နဲ့ပြစ်ခတ်တိုက်ခိုက်တာမှာအေအဖွဲ့တွေရောအဖန်စီခံရသူတွေပါထိခိုက်ဒေဆုံးမှုတချို့ရှိခဲ့တယ်လို့အေအဘက်ကထုတ်ပြန်ထားပါတယ်။ဝန်ကြီးပူမှုကြီးမင်းနန်းကတော့မြန်မာစစ်တပ်ရဟရင်နဲ့ပြစ်လို့ဒေဆုံးတာမျိုးမဟုတ်ပဲအေအဖွဲ့ကပြစ်ခတ်တာလို့ဆိုပါတယ်
။ဟုတ်ပါဘူးအဲဒီဆိုင်ကလူရအဲ့လိုကျမမပြေကြတော့ကြာတယ်ဒီကနေ့လစ်လာတဲ့တယောက်ကနေနေပြစ်တာကိုပြရမဟုတ်ဘူးရဲ့အေးရပြစ်ကြသွားတာအဲ့၄ယောက်ရှိသေးတယ်သူကနေရာပြောတော့လို့
ဖန်စီထိန်ထိန်ထားတဲ့သူတွေပါဝင်အေအဖွဲ့ဝင်တွေကိုရဟတ်ရင်နဲ့စိုက်ခိုက်တဲ့ပုံမှာအေအပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုပြောပါတယ
်သူတို့ရဲ့လူမဆန်စွာဒီမိုက်မိုက်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့အတွက်ကြောင့်မဟုတ်လို့ဒီအဲ့လိုမျိုးတို့ပြောတာပဲဖြစ်သေးကြမြန်မာစစ်တပ်ကဒီလူတွေပေါ့နော်ကျွန်တော်တို့ရာထိန်ထိန်ထားတဲ့သူတွေအထက်က
တော်တော်များများဟိုထိခိုက်တေဆုံးသွားတဲ့အဲ့ဥစ္စာတွေရှိတယ်သူတို့ဘက်ကတော့ကြည့်ရတာကတော့ဒီလူတွေကိုနော်ကျွန်တော်တို့ဆွေးဆွေးလို့ရှိရင်သူတို့ဘက်ကကျူးလွန်ထားတဲ့ဆေးရသွားမှုတွေဟိုပေါ်သွားမှာစိုးလို့ဟိုအကုန်လုံးပြင်ပေးပါစေကွာဆိုပြီးတော့အသေးတက်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲယူဆတယ်ဗျ ပြကမှုပြစဉ်တွင်သူပဲကိုပဲအပြန်လာဆွဆွဲမှုတွေရှိနေတယ်လို့ထိခိုက်တေဆုံးမှုကိုတော့စည်ရင်တိကျမရသေးဘူးလို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးကြတဲ့အော်တိုဘာလ21ရက်နေ့တုန်းကလည်းတင်နန်းကနေပြန်လာတဲ့မိသားဖွဲ့ဝင်19ဦးပါဝင်အယတား300ကျော်အေးဘက်ကဖမ်းဆီးခေါ်ဆောင်ထားပြီးဒီထက်ကဆက်နှစ်ဦးကိုမနေ့ညနေပိုင်းမှာပြန်လည်လှုပ်ပေးခဲ့တာပါအေးဘက်ကလှုပ်ပေးတဲ့ ကားသမားဆုံးရောက်ရင်နောက်ပြီးလို့ရှိရင်ပြန်လုပ်တဲ့ဒီလက်သမားကိုရောက်ပေါ့အကုန်လုံးပေါင်းလို့ရှိရင်တော့ဆင်းနေရပေါ့နော်ကျွန်တော်တို့မနေ့ကညနေမှာဒါကောင်းမှမမယ်လုံလုံဆုံးဆုံးပြန်လည်ပြီးတော့ဆက်ပေးလိုက်ကြဗျ။ဟိုကြံလဲလူတွေကိုလည်းပဲကျွန်တော်တို့ကတော့ဒါလုံချုံရေးအနေထားကောင်းလို့ရှိရင်တော့သူတို့ကိုလည်းမကြားခင်မှာဒါဆက်ပေးသွားဖို့အစီအစဉ်တော့ရှိကြဗျ။အေးဘက်ကထိမ့်ထိမ့်
ဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလည်းဒီမှာလ
ကျွန်တော်တို့ရဲ့ဒီမနက်ကြီးနဲ့ပြေခတ်တိုက်ခိုက်ခဲ့တယ်လို့မနေ့ကလည်းမင်းပြမြို့နဲ့ပန်းမြောင်ကြီးရွာရဲ့ရှေ့မြောက်ဘက်တောင်ကုန်းမှာရှိတဲ့မြန်မာစစ်တပ်ရဲ့အမြောက်စခန်းတစ်ခုကိုစီးနင်းတိုက်ခိုက်ခဲ့တယ်လို့ခိုင်တုခါကဆိုပါတယ်။အေးဖွဲ့ကလုံချုံရေးဖွဲ့တွေပါဝင်အရသာ90ကျော်ကိုဖမ်းဆီးခေါ်ဆောင်ခဲ့ပြီးရတိတောင်မြို့နယ်ရေပုတ်ကြောက်တန်းသီဆွဲရေမြက် 58ဦးကျော်မှာတမရတာ14ဦးရဲတပ်ဖွဲ့ဝင်29ဦးအချင်းဦးစီးဌာနကဝန်ထမ်း2ဦးနဲ့အယတ္တာ73ယောက်လို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးတော့မနေ့ကကျင်းမုံသတင်းစာမှာသတင်းဖော်ပြထားပါတယ်။တမရဘက်ကတော့ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်ရဟရင်တုံတိုက်ခိုက်ရမှာအေဘက်ကပြန်လည်ပြစ်ခတ်လို့တိုက်ခိုက်ရေးရဟရင်ကြီးစံထိမှန်ခဲ့တယ်လို့ဖမ်းဆီးခံရသူတွေထဲက14ဦးကိုကယ်ထုတ်နိုင်ခဲ့ကြောင်းတမရဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကိုရင်စွမ်းစမ်းတင်ပြခဲ့တဲ့ရခိုင်ပြည်နယ်တဲကအေအေရဲ့ဖန်စီခံရသူတွေရဲ့သတင်းဘက်ကနေအခုတခါတော့ရှမ်းပြည်နယ်တွင်မှာလဲရှမ်းလက်နက်ကိုင်အဖွဲ့ RCSS ရဲ့ RCSS ကနေပြီးတော့အရက်သားတွေကိုဖမ်းနေတယ်ဆိုတဲ့အကြောင်းကိုလည်းအလှည့်ပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တဲကကြေးရွာတွေမှာဒေသခံအမျိုးသားတွေကို RCSS ကဖမ်းဆီးခေါ်ဆောင်နေတာတွေဒီလထဲမှာခက်စိတ်စိတ်ဖြစ်လာတယ်လို့ခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေကပြောကြပါတယ်။အခုလိုခေါ်ဆောင်ခံရသူတွေထဲမှာအသက်မပြည့်သေးတဲ့ကြောင်းသားအရွယ်လူငယ်တွေပါတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ RCSS ဖက်ကတော့ဒီအတော်အတွင်းမှာတပ်သားတစ်စုဆောင်တာမရှိဘူးလို့ဆိုပါတယ်။အပြည့်အစုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့ကကြောင်မဲမြို့နယ်တဲကခြေရွာတွေမှာရှိတဲ့မျိုးသားတွေကိုတပ်သားတစ်စုဆောင်တဲ့အနေနဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့18ရက်နေ့တုန်းကလည်းမိုင်းတင်ခြေရွာအုပ်စုတွေကအမျိုးသား35ယောက်ကိုခြေရွာဥက္ကဋ္ဌကိုယ်တိုင်က RCSS ကသတ်မှတ်ထားတဲ့နေရာကိုတွားရောက်ပို့ဆောင်ပေးခဲ့ရတယ်လို့သူတို့ရဲ့မိသားစုဝင်တွေကအတည်ပြုပြောဆိုထားပါတယ်။တပ်သားတစ်စုဆောင်တဲ့အခြေအနေနဲ့ပတ်သက်ပြီး RCSS ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ဦးကတော့အထက်ကညွှန်ကြားထားတာမရှိဘူးလို့ဆိုပါတယ်
။ဒီတော့တွင်ဒီမှာတပ်သားတစ်စုရတယ်ဆိုတော့ကျွန်တော်တို့အထက်ကညွှန်ကြားချက်တော့မရှိပါဘူး။တပ်လုံရှားမှုတွေကတပ်အပိုင်းတွေပဲဆက်နေပေါ့နော်။ကျွန်တော်တို့ဒီတော့ဒီလုံရှားမှုတွေတိုးတိုးရှိနေရှိတယ်ဆိုတော့ဝန်သားတော့မရှိဘူးကျွန်တော်စံရုပ်
RCSS အဖွဲ့ကတပ်သားအနေနဲ့ခေါ်ယူစုဆောင်းတာတွေဟာမကြာခဏရှိနေပြီးကြောင်မဲနဲ့15မိုင်ဝေးတဲ့နောင်ပိန်ရွာထဲမှာလည်းအခုရက်ပိုင်းတွင်ခေါ်ဆောင်ခံရသူ15ဦးရှိတယ်လို့ဒေသခံတွေကဆိုပါတယ်။မိသားစုဝင်တွေနေမှာမရှိချင်းပျောက်ဆုံးသွားတဲ့တားဖြစ်သူကိုတပ်သားတစ်စုဆောင်းတဲ့အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာလို့အမည်မဖော်လို့သူမိသားစုဝင်တဦးကပြောပါတယ်။ခေါ်ဆောင်ခံရသူတွေထဲမှာတချို့ကိုမိသားစုဝင်တွေနဲ့တိတ်ဆုံခွင့်ပေးခဲ့ပေမဲ့ပြန်လွှတ်ပေးတာမျိုးတော့မရှိခဲ့ပါဘူး။ခေါ်ဆောင်မှုရောက်လာတဲ့တပ်သားတွေကတော့လူငယ်တွေကိုမူရစေဝါတိုက်ဖျက်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ဆိုပါတယ်။ကြောင်မဲမြို့နယ်အမှတ်တပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်းညံကဒေသခံတွေကို RCSS ဘက်ကခေါ်ယူနေတဲ့ဆိုတာတစင်ကြားသိရတာဖြစ်ပြီးဒီကိစ္စကိုလာရောက်တိုင်ကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်။
ဒီလိုဝင်တက်တာဆူဆောင်းနေဆိုတော့ကောင်းစင်နေတို့လာတာတော့တခါတော့မရှိဘူးဗျမိုးရစေဘာနဲ့ပတ်သက်တို့တို့ဖန်းစီပြီးတော့မှတင်နှံပေးတာတို့ပြီးတော့ဒီလူငယ်လေးကိုမိုးရစေဘာတိုက်ဖြတ်တဲ့အခွက်ခွက်စီးပေးတာတော့အဲ့လိုမျိုးတော့ရှိတယ်ဗျ
ကျောင်းမဲမြို့နယ်တဲကကြီးရွာတွေမှာအခုလာတဲ့ RCSS ဘက်ကလူငယ်တွေကိုမူရစ်စေဝါတိုက်ဖြတ်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ပြောဆိုနေပေမဲ့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်တွေပါနေတာကြောင့်သူတို့ရဲ့မိသားစုဝင်တွေကတော့တပ်သားသစ်စုဆောင်တဲ့အထဲထည့်လိုက်မှကိုစိုးရိမ်နေကြတယ်လို့အမည်မဖော်လိုတဲ့နောက်ထပ်မိသားစုဝင်တဦးကပြောပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကို2015အောက်တိုဘာလတုန်းကရေးထိုးခဲ့ပြီးအဲ့ဒီနောက်မှာပဲတပ်မတော်နဲ့တိုက်ပွဲ52ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့ကပြုလုပ်တဲ့ RCSS ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ဆုစုပြောပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကအယုအထုကုဆရာဝန်တယောက်ကကမ္ဘာတဝန်းကတရိတ်ဆန်လေးတွေအတွက်ခြေထုလက်တူတွေဖန်တီးပေးနေပါတယ်။ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့အဲ့ဒီဆရာဝန်ဟာအိမ်မွေးတရိတ်ဆန်လေးတွေအပြင်တစ်ခါတလေမှတဘာဝသားရိုင်းတရိတ်ဆန်တွေကိုဘလို့အကူအညီပေးနေတယ်လဲဆိုတာဒီဘိုရာဘလော့သတင်းပေးပို့ထားပါတယ်။ဒါကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။အခုဒီအဆင့်မြင့်အလို့ယုံမှာတရိတ်ဆန်လေးတွေအတွက်ခြေထုလက်တူတွေနဲ့အယုထိန်ပစ္စည်း grace လေးတွေကိုပြုလုပ်ပေးတာဖြစ်ပြီးအများစုကခွေးလေးတွေအတွက်ပါ Derek Campbell က Bionic Pet Company ကိုတည်ထောင်ထားပြီးသူလုပ်တဲ့ပစ္စည်းလေးတွေကိုအနုပညာလက်ရာအဖြစ်သဘောထားတာပ
ါ I am hand sculpting each one of these devices from
Plaster Blessing and Folio သုံးပြီးတော့ဒီပစ္စည်းလေးကိုကိုယ်တိုင်လက်နဲ့လုပ်တာပါဒါကြောင့်အစဉ်တိုင်းကအနုပညာဖြစ်ပါလို့
သူကတမ်းမှမဟုတ်တဲ့ကရိယာတွေနဲ့သူ့အနုပညာတွေကိုဖန်တီးတာပါ
I've used this piece
of pizza ဖုတ်တဲ့မီးဖို့ကိုသုံးပြီးတော့16နှစ်အတွင်းမှာပစ္စည်းပေါင်း3000လောက်ကိုတိရစ္ဆာန်မျိုးမျိုးတွေလုပ်ပေးခဲ့ပါတယ်။ plastic တွေကိုမီးဖုတ်ပြီးတော့ရောင်မျိုးမျိုးထွက်အောင်လုပ်လို့ရပါတယ်
။တချို့တိရစ္ဆာန်လေးတွေကမတော်တဆမှုကြောင့်ခြေလက်ဆုံးရှုံးရတယ်လို့တချို့တွေကတော့ဝေးကလေးကပါမလာတာပါ။ Virginia ပြည်နယ် Starling မြို့က Bionic Pet Company ဟာတိရစ္ဆာန်တွေအတွက်ကိုယ်ပိုင်တီးတန့်ခြေထုလက်တူတွေလုပ်ပေးတဲ့ကုမ္ပဏီ10ခုတည်းကတခုဖြစ်ပါတယ
်။
ဒီကဘာမှာကလောက်တွေပထမဆုံးခြေတော့ယိုထင်းကိုလုတ်ပေးနိုင်ခဲ့ပါတယ်။နေတိုင်းအမှားစာအသိရပြီးစိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်ရပါတယ
်။ဒီပစ္စည်းတွေကိုအိမ်မွေးတိရစ္ဆာန်တွေအတွက်တီထွင်ဖန်တီးပေးပြီးတော့ခွေးတကောင်ရေခဲပြင်စကိတ်စီးဖို့အတွက်လည်းတီထွင်ပေးပါတယ်။
I get such a joy out of helping animals.
ဒါမျိုးတွေကိုတီထွင်ပေးရတဲ့အတွက်ပျော်ရွှင်ရပါတယ်လို့ Derek Campana ကပြောပြီးသူဘဝမှာမှတ်မှတ်ရရအပျော်ဆုံးကိစ္စတစ်ခုကတော့အာဖရိကကိုသွားပြီးစင်တကောင်ရဲ့အသက်ကိုကယ်မဲ့အယိုထိန်ခြေတုတစ်ခုတက်ပေးခဲ့ရတာဖြစ်တယ်လို့ပြောပါတယ်
။ So Jabu the African
Boss one ကဂျဘူးလို့ခေါ်တဲ့အာဖရိကစင်တကောင်ဟာခြောက်တံမှုတွင်တဲ့ကိုခြေတော့ကြသွားခဲ့ပါတယ်။ခြေချင်းဝက်ခောက်သွားတဲ့ခြေနေတော်တော်ဆိုးတဲ့အတွက်ခြေတော့ကိုထိန်းပေးဖို့ပစ္စည်းတစ်ခုလုပ်ပေးခဲ့ရပါတယ်။အဲ့ဒါနဲ့ဆိုရင်ဒီစင်ဟာတခြားသားရဲ့တိရစ္ဆာန်တွေရဲ့အကိတ်မခံရဘဲလွတ်လပ်လပ်သွားလာနိုင်ပါတယ်။
တကယ်တော့လေသူဟာတိရစ္ဆာန်အများစုကိုအဝေးကနေကုပေးတာပါဒါကဘိုင်ယိုနစ်ပတ်အနေနဲ့တိရစ္ဆာန်တွေရဲ့ခြေထောက်ပုံစံတူကိုယူနိုင်တဲ့ပစ္စည်းတွေကိုပို့ပေးနိုင်တာပါဒီပုံစံတူကိုကုမ္ပဏီကိုပြန်ပို့ပေးရပြီးတော့သူကကိုယ်ပိုင်တီးတန့်ခြေထုလက်တူတွေလုပ်ပေးတာပ
ါဒီ
ပုံစံတူယူတဲ့ပစ္စည်းတွေကိုကဘာနဲ့ပို့ပေးပြီးပုံစံတူတွေစားတဲ့ကနေပြန်ရပါတယ်အဲ့တော့ခြေထုလက်တူတွေလုပ်ပြီးတော့ပြန်ပို့ပေးပါတယ
်ဒီခွေးကလေးဟာခြေထောက်ထိခိုက်သွားပြီးခွဲစိတ်ကူတာမှုနဲ့ပြန်မကောင်းနိုင်တော့တဲ့အတွက်အယိုထိန်ခြေတုလေးတက်ပေးနေ
တာပါ
နောက်ထပ်ခွေးတစ်ကောင်ကတော့ဒူးအယွတ်ပြဲသားတဲ့အတွက်အယွတ်ပြန်ကောင်းဖို့အတွက်ဒူးအစုကိုစွတ်ထားရတာပ
ါ I just want him to live
သူနောက်ဆုံးသက်တမ်းကျန်တဲ့လောက်ကောင်းကောင်းမွန်မွန်နေသွားစေချင်ပါတယ
် It still gives me you know goosebumps where
အခုလိုခွေးကလေးတွေခြေတုလက်တုနဲ့ကွက်တီတော်သွားတာကိုမြင်ရ
တယ်။ That joy you see that smile that sparkle that wagging of the tail
ပြောရှင်ရပါတယ်လို့ Derek Campbell ကပြောပါတယ်ခင်ဗျာ
။ကိုငိမ့်ချန်ပြပြသွားတာပါရှင်။ကျမတို့ VA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရဆိုရင် VA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းဆက်သွယ်နိုင်ပါတယ်ရှင
် VA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အော်တိုဘာလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာနဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရမှာက
Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes.De façon à ce que nous ayons
Facebook Communica Digital Libra Digital ငွေကြေးထုတ်မယ်ဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့နှာစင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။နိုင်ငံတကာကုန်သွယ်ရေးမှာအောင်မြင်ဖို့ဆိုတာအမေရိကန်လက်သမားတွေအတွက်ဦးစားပေးကိစ္စတစ်ခုဖြစ်ပါတယ်။2016ခုနှစ်မှာသမ္မတ Trump ကိုအကြီးအကျယ်ထောက်ခံမဲပေးခဲ့ကြတဲ့အမေရိကန်လက်သမားတွေဟာလာမယ့်နှစ်သမ္မတရွေးကောက်ပွဲရာသီအတွင်းစီးပွားရေးနဲ့ခက်ကြုံနေရပါတယ်။စိုက်ပျိုးမွေးမြူရေးကုန်ကြစရိတ်တွေကြီးလာတာအကျိုးအမြတ်နည်းလာတာနဲ့အတူကုန်သွယ်ရေးတိုင်းဝိုင်းမှာလည်းမရေရာမှုတွေနဲ့ကြုံလာရတာကြောင့်ဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက် Kane Farabot ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနှင့်တခြားနိုင်ငံ၁၁ခုကြား2016ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့ကြတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TPP အရအမေရိကန်လက်သမားတွေအနေနဲ့တီးနှံရောင်းချနိုင်တဲ့ဈေးကွက်ပိုပြီးရခဲ့တာပါအမေရိကန်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအပေါ်ထိခိုက်မှုအတွက်အကြီးအကျယ်စိုးရိမ်ချက်နဲ့ TPP ကနေနှုတ်ထွက်မယ်လို့အဲ့ဒီအချိန်ကသမ္မတလောင်းဒေါ်နယ်ထရန့်ကကြေညာပေးခဲ့တာပါ TPP ကိုလိုလားပြီပင်လဲထရန့်ကိုမဲပေးခဲ့သူကတော့ Illinois ကလယ်သမား Wendell Schumann ဖြစ်ပါတယ်လယ်သမားတဦးလည်းဖြစ်ခေတ်ပညာတတ်တဦးလည်းဖြစ်ကုန်သွယ်ရေးသဘောတူညီချက်တွင်နဲ့နိုင်ငံတကာကုန်သွယ်ရေးသဘောတဘာဝကိုလည်းနားလည်ရတာနဲ့ထရန့်ကိုမဲပေးခဲ့တာလားလို့မေးတဲ့အခါမှာတော့ Schumann က
Yes
ဟုတ်ပါတယ်လို့ရီရီမောမောနဲ့ဖြေကြခဲ့တာပါ2016ခုနှစ်နောက်ပိုင်းမှာတော့အမေရိကန်တို့က TPP ကနေနှုတ်ထွက်ယုံတယ်မဟုတ်ဘဲ1994ခုနှစ်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဒီအစားအမေရိကန်မက္ကဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA ကိုတော့အမေရိကန်လွှတ်တော်ကသုံးသပ်နေစေဖြစ်ပါတယ်တချိန်တည်းမှာပဲအမေရိကန်တီးနှံတွေကိုအများဆုံးဝယ်သူတူဖြစ်တဲ့တရုတ်နယ်လဲအမေရိကန်အစိုးရကကုန်သွယ်ရေးစစ်ဆင်နွှဲနေတာပါတရုတ်ရဲ့တမ်မနီနဲ့အလူမီနီယံအပေါ်အမေရိကန်ကအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ရဲ့ပြောင်းတဲ့ပဲပဇက်ပေါ်မှာအခွန်ကောက်ခံထားပါတယ်အကျိုးအမြတ်အပေါ်ထိခိုက်တက်ရောက်မှုရှိနေပေမဲ့လဲ Illinois လဲသမား Wendell Schumann ကတော့သမ္မတထရန့်ပြန်လည်ရွေးကောက်ခံရရေးကိုဆက်ပြီးထောက်ခံထားပါတယ
်။ What I hear on the other side.
တပတ်ကအစိုးရချက်တွေကိုစန့်ကျင်တုံ့ပြန်ပြီးသမ္မတရဲ့ဆောင်ဝင်းချက်တွေကိုထောက်ခံပါတယ်
။ဒီမိုကရက်သမ္မတဖြစ်လာရင်တဘာဝပတ်ဝန်းကျင်ဆိုင်ရာစီကံသစ်တွေချမှတ်လာနိုင်ပြီးစိုက်ပျိုးရေးလုပ်ငန်းအပေါ်ထိခိုက်မဲ့အရေးရွှမန်းကစိုးရိမ်ပါတယ်။ဒီလိုစိုးရိမ်နေတာကသူတယောက်တည်းတော့မဟုတ်ပါဘူး။ Illinois ကလယ်သမားတူဖြစ်တဲ့Thomas Stutz ကလည်းအခုလိုပြောပါတယ
်။ I was excited to see a Republican pick back the
သမ္မတအင်ဂျူတော်မှာ Republican သမ္မတတူပြန်လဲရွေးကောက်ခံရတာတွေ့လို့ပါတယ်။အခုရည်တည်ချက်ကိုကြိုက်ပါတယ်
။ Illinois ပြည်နယ်ကနောက်လဲသမားတူဖြစ်တဲ့ Jim Robin ကလည်းအခုလိုပြောပါတယ်
။ I think he's doing what
သမ္မတလုပ်နေတာတွေမှန်တယ်လို့ထင်ပါတယ်
။
အီလီနွိုက်စ်ပြည်နယ်ဖန်ဘျူရိုအဖွဲ့ကမတ်ဂတ်ဟတ်စ်ကတော့အခုလိုပြောပါတယ
် I think the majority of our people by far are still
ကျွန်တော်တို့လူတွေရဲ့အများစုကတော့တမရကိုအပြတ်ထောက်ခံနေကြတယ်လို့ထင်ပါတယ
်လေသမားတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့အစည်းIllinois Fund Bureau ကမတ်ဂတ်ဟတ်စ်ကတော့အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဈေးကွက်ပံ့ပိုးရေးအစီအစဉ်ကနေတဆင့်လက်သမားတွေကိုငွေကြေးပံ့ပိုးမှုတွေကနေသွင်းကုန်ကွန်ကြောင့်တက်ရောက်မှုရောပါရေးသမ္မတထရန့်ဘက်ကလုတ်ပေးခဲ့တယ်လို့ပြောပါတယ်2018ခုနှစ်တုန်းကတော့ဒီအစီအစဉ်နဲ့လက်သမားတွေကိုပံ့ပိုးခဲ့တာဟာဆိုရင်ပမာဏအကြမ်းဖျင်းဒေါ်လာ15ဘီလီယံရှိခဲ့ပြီးဒီနှစ်2019မှာတော့ဒေါ်လာ16ဘီလီယံလောက်ရှိပါတယ
် We want trade not aid we don't want to have to live hoping that we get another
ရုပ်အနေနဲ့ကတော့ကုန်သွယ်ရေးကိုလိုလားပြီးထောက်ပံ့လိုချင်တာမဟုတ်ဘူးဆိုတာကိုတခြားလုံးပြောခဲ့တာပါဈေးကွက်ပံ့ပိုးရေးငွေကြေးထောက်ပံ့မှုနောက်တစ်ကြော့ပြန်ရာရေးကိုမျှော်လင့်ပြီးနေချင်တာမဟုတ်ပါဘူးတရုတ်နဲ့သွင်းကုန်ခွန်ကိစ္စ UMSCA ဂျပန်ဥရောပတမကနောက်ရှိနေတဲ့တခြားကိစ္စတွေအားလုံးတွေမဟုတ်ပါဘူးကျွန်တော်တို့တကယ်တမ်းလိုအပ်နေတာကရှေ့ဆက်ဘလို့သွားမလဲဆိုတော့အပိသက်နီလန်းတစ်ခုရှာဖို့ပါ
တမရထရန့်ရဲ့ပထမသက်တမ်းအတွင်းကုံတွယ်ရေးပိုက်မှာမေမေရရဖြစ်ထွန်းမှုမရှိသေးတဲ့ကိစ္စကသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကြားစိုးရိမ်စေတဲ့အချက်ပါအီလီနွိုက်စ်ကလက်သမားတူဖြစ်တဲ့မေဂန်ဒရိုင်ယာကအခုလိုပြောပါတယ
် I really feel like he doesn't understandWhat happens out here in these flats?
ဒီအလဲပိုင်းပြည်နယ်တွေမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုသမရအနေနဲ့နားမလည်ဘူးလို့ခံစားရပါတယ်။စိုက်ပျိုးရေးကဏ္ဍမှာဖြစ်နေတာတွေအပေါ်မှာသမရလုံနေတာတွေကတိတ်ကိုအန္တရာယ်များပါတယ်
။သမရထရန့်ရဲ့ Twitter မှာရေးသားချက်အရတော့ရေနံချက်ဆက်ယုံနေအနေနဲ့ပြောင်းကိုအခြေခံတဲ့ဤတနောကိုအသုံးပြုဖို့တတ်မှတ်ချက်ကိုအစိုးရကပေးဖြတ်ပေးမယ်ဆိုတာနဲ့ကုံသွယ်ရေးအပေါ်အရော်ရော်အထွေထွေရလတ်တွေကြောင့်သူကိုထောက်ခံရေးအပေါ်မှာတော့တက်ရောက်မှုရှိနိုင်တယ်လို့ Illinois ကလေသမားတူဖြစ်တဲ့ Megan Dwyer ကပြောပါတယ
် Some of his comments recently around eggs
စိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသမရရဲ့လောလောဆယ်ပြောကြားချက်တွေကိုစိတ်ပြတ်မိပါတယ
် American လွှတ်တော်မှာသမရကိုအရေးယူရေးစုံစမ်းမှုတွေလုပ်နေကြချိန်မှာပဲပြီးခဲ့တဲ့ September လတည်း Fun Journal Calls ကလေသမား1138ဦးကိုကောက်ယူခဲ့တဲ့စစ်တမ်းအရတော့2020ပြည့်နှစ်မှာသမရထရန့်ကိုဆက်ပြီးထောက်ခံမဲ့သူက86ရာခိုင်နှုန်းရှိပြီးပြီးခဲ့တဲ့ဇူလိုင်လကတော့89ရာခိုင်နှုန်းရှိခဲ့တာကြောင့်ထောက်ခံမှုကျသွားတာဖြစ်ပါတယ်။ Illinois လေသမားတူဖြစ်တဲ့ဝင်းဒဲရှွန်မန်းကအခုလိုပြောပါတယ်ရှင
်။ I think there's a lot of people who are disappointed but it's going to come down to the choice.
စိတ်ပြည့်နေကြသူအများကြီးရှိနေပေမဲ့အချိန်နှီးအရယူချက်ကြမယ်လို့ထင်ပါတယ်။အခုချိန်ထိတော့လေသမားအများစုထဲမှာသမရအနေနဲ့အများကြီးမဲဆုံးရှုံးသွားမယ်လို့မထင်ပါဘူး
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲအပါအဝင်အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်စီးပွားရေးမူဝါဒတွေကြောင့်အမေရိကန်လေယာထွက်ကုန်တွေအတွက်နိုင်ငံတကာကုန်သွယ်ရေးမှာကတိကအောက်ဖြစ်နေရတာပါ။အမေရိကန်လေယာထွက်ကုန်တွေနိုင်ငံတကာဈေးကွက်တင်ပို့ရေးအခက်ကြုံရတာကြောင့်ဈေးကွက်ထိညှိရေးအစီအစဉ်နဲ့အစိုးရဘက်ကဒေါ်လာတန်ထောင်းနဲ့ချီပြီးတော့ထောက်ပံ့ပေးနေတာပါဒါပေမဲ့လည်းအမေရိကန်လေသမားတွေကတော့အစိုးရရဲ့အထောက်ပံ့ကိုလိုချင်တာမဟုတ်ဘဲတည်ငြိမ်တဲ့ကုန်သွယ်ရေးကိုပဲလိုလားတယ်လို့ပြောဆိုနေကြပါတယ်ရှင်
မတင်ကြီးထားရဲ့စီးပွားရေးကဏ္ဍကိုအင်ကာနေမနစ်ခင်မှာပြန်ပြီးနားဆင်နိုင်ပါတယ်။အခု blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ Facebook ကုမ္ပဏီက Libra ငွေကြေးထုတ်မယ်လို့ကြေညာထားတာကိုဘန်ဒါရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ Digital ငွေကြေးအပေါ်မှာအစိုးရတွေရဲ့ထိန်းချုပ်သတ်မှတ်မှုမရှိသေးတဲ့အချိန် Libra Digital ငွေကြေးကိုသုံးစွဲမယ်ဆိုရင်ကမ္ဘာဘန်ဒါရေးစနစ်ကိုထိခိုက်မယ်လို့စိုးရိမ်နေကြတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဒီတော့ငွေကြေးထုတ်မယ်လို့ပြောထားတဲ့ Facebook ကုမ္ပဏီတော့သူတို့ငွေကြေးနဲ့ပတ်သက်လို့ကမ္ဘာ့ဗဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီကိုသားညုံကြီ
း online ပေါ်မှာလေပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ digital ငွေကြေးကို2020မှာထုတ်တော်မယ်လို့ Facebook ကကြေညာတာမဟုတ်လားဗျအဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗဟိုဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှသိရမှာ
အဲဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကပဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဘဏ္ဍာရေးအဖွဲ့ကြီးက Facebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့ BIS အဖွဲ့ကြီးကဒီ Switzerland နိုင်ငံ Basel မြို့မှာအခြေခံတယ်လေ EU ဥရောပပဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ဘနွား QH ဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာဘဏ္ဍာရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိဘနွား QH ကပြောတယ်ရှင့်
ဘာမှဖွင့်ထားတဲ့ဘဏ်အောက်ဘဏ်စည်ရင်းမရှိကြတဲ့သူတွေကဘာမှအများကြီးရှိတဲ့ချိန်မှာတယောက်နဲ့တယောက်လူလက်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်။ဒါပေမဲ့လည်း Facebook သုံးသူကတကဘာဟွမ်းမှာတန်ပေါင်း 2,000 ကျော်ရှိနေတော့တကယ်သာသူတို့ Digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလည်ပတ်မှုကိုထိခိုက်သွားမှာကိုစိုးရိမ်နေကြတာပါ
။ Libra လိုမျိုး online ပေါ်မှာလည်ပတ်မဲ့ Digital ငွေကြေးတွေဟာသုံးစွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူး။ငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျွမ်းမဲ့ထိန်းချုပ်ပိုင်ခွင့်အထည်ကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဘဏ္ဍာရေးဝန်ကြီးတွေကပြောထားတယ်ရှင်။ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သိအရေးကြီးတဲ့အချက်ကိုပြင်သစ်ဘဏ္ဍာရေးဝန်ကြီးဘွီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင်
။ Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes de façon à ce que nous ayons
ကမ္ဘာတော်မှာလေပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုး Digital ငွေကြေးတွေမှာလည်းရှိဖို့လိုအပ်ပါတယ်။ Facebook ကထုတ်မဲ့ Libra Digital ငွေကြေးရဲ့ Android ကို G7 နိုင်ငံကဗန်နာရေးဝန်ကြီးတွေ၊ဗန်လုံငန်းအကြီးအကဲတွေနဲ့ OECD အဖွဲ့အကြီးအကဲအားလုံးကစိုးရိမ်ပါတယ်။ကမ္ဘာတော်ကအသုံးပြုသူတန်း 2,000 ကျော်ရှိနေတဲ့ကုမ္ပဏီတစ်ခုရဲ့လက်ထဲကိုကမ္ဘာငွေကြေးတစ်ခုရောက်သွားတော့မှာပါ။ငွေကြေးစနစ်အပေါ်အစိုးရတွေကအကျွမ်းမဲ့ထိန်းချုပ်နိုင်မဲ့အခြေအနေကိုချင်းချောက်ရာရောက်နေပါတယ်။ငွေကြေးမခိုင်မာတဲ့နိုင်ငံတွေမှာLiberal ငွေကြေးကိုအစားထိုးသုံးလာကြပါလိမ့်မယ်။အဲဒါဆိုရင်ငွေကြေးထိန်းချုပ်နိုင်မှုအပေါ်အန်ဒရယ်ရှိလာပါလိမ့်မယ်
။အဲဒါကြောင့်မို့လို့ဒီလို Digital ငွေကြေးတွေအပေါ်ဘာစီကံသတ်မှတ်ချမ်းမှမရှိဘဲနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ်
။ Enfin je ne vois pas pourquoi nous ferions autant attention depuis des années.
ဟိုးအရင်နှစ်ပေါင်းများစွာကတည်းကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လူရဲ့အတွက်မသုံးနိုင်အောင်တိတ်တရိတ်သာဆောင်ရွက်လာတာပါ။ Libra ငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူး။ဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်။ဒီငွေကြေးစိတ်ချလက်ချလဲပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးဆွဲလဲပတ်ခွင့်မပြုတ်နိုင်ပါဘူး
။2020နှစ်စန်းပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်။သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ app ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုယ်ပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။ Calibra app ကတော့ဒီကိုယ့်ရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မယ်ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူး။အဲ့ဒီ app သုံးနိုင်ဖို့တော့ကိုယ့်ရဲ့မှတ်ပုံတင်လို့မျိုးအစိုးရကတရားဝင်ထုတ်ထားတဲ့တက်တေကန်ကတ်မျိုးမျိုးနဲ့တက်တေပြဖို့လိုပါတယ်။
Libra ငွေကြေးကိုကိုယ့်ရဲ့ဘဏ်စည်နဲ့ချိတ်ဆက်ထားခြင်းလည်းရပါတယ်။ဘဏ်စည်မရှိဘူးဆိုရင်လည်းငွေကြေးလေးလည်နိုင်တဲ့နေရာတွေသတ်မှတ်ထားတဲ့ဆိုင်တွေမှာငွေပေးပြီးတော့ဝယ်လို့ရမယ်လို့ Facebook ကပြောထားပါတယ်။အဓိကကတော့ online ပေါ်မှာဈေးဝယ်ဖို့ငွေလွှဲပြောင်းလုပ်ပေးနိုင်ဖို့ထွင်ပေးတဲ့ငွေကြေးတမျိုးပါ။တနည်းအားဖြင့်ပြောတနည်းငွေပို့တယ်ဆိုရင်လည်း online ပေါ်မှာပို့လိုက်ပြီးလို့ရှိရင်စောစောပြောသလိုသတ်မှတ်ထားတဲ့ဆိုင်တွေမှာသွားထုတ်နိုင်မှာပါ
။ online ပေါ်မှာလက်ပတ်နေတဲ့ cryptocurrency digital ငွေကြေးတွေကတည်ငြိမ်မှုမရှိဘူးအတက်အကျမြန်နေဒီအစိုးရရဲ့ကြီးကြပ်ထိန်းချုပ်မှုလည်းမရှိဘူးလို့ဝေဖန်ထောက်ပြမှုတွေရှိနေချိန်မှာ Facebook က Libra ငွေကြေးကိုထုတ်ဖို့လုပ်နေတာပါတခုရှိတာကတော့သူထုတ်မဲ့ Libra ငွေကြေးက Stable Coin လို့သတ်မှတ်တဲ့တည်ငြိမ်တဲ့ Digital ငွေကြေးမျိုးဖြစ်ပါလိမ့်မယ် Stable Coin ဆိုတာကတော့ဒီသူ့ရဲ့တန်ဖိုးငြိမ်နေအောင်လို့ရွှေတို့တရားဝင်ထုတ်ထားတဲ့ပတ်စံတို့အစိုးရငွေစုလက်မှတ်တို့နဲ့ချိတ်ဆက်ထားတဲ့ Digital ငွေကြေးကိုပြောတာပါ
အဲ့လိုမျိုးတည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်မယ်လို့ Facebook ကပြောထားပြီးမယ်လို့ကမ္ဘာတစ်ဝန်းကတာဝန်ရှိသူတွေကတော့စိုးရိမ်နေကြပါတယ်။ကမ္ဘာဗန်နိုင်းစနစ်တည်ငြိမ်မှုကိုထိခိုက်မယ်၊ငွေမဲခွာချမှုတွေဖြစ်လာနိုင်တယ်လို့ပြောနေကြတယ်မဆီပြမော။ Bitcoin လိုမျိုးအတက်ကျသိမ့်မြန်တဲ့ digital ငွေကြေးမျိုးမဟုတ်ဘူးဆိုပေမဲ့တည်ငြိမ်နေဆိုတဲ့ stable coins ငွေကြေးနဲ့ပတ်သက်ပြီးတော့မသိရသေးတာတွေအများကြီးရှိသေးတယ်လို့ BIS နိုင်ငံကဗန်နိုင်းအဖွဲ့ကြီးနဲ့ Facebook တာဝန်ရှိသူတွေတွေ့ဆုံစဉ်မှာ EU ဥရောပဒီဘဟုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ကထောက်ပြသွားသေးတယ်ဗျ။
ဘနွားကူဟီပြောတာကတကဘာလုံးအတိုင်းအတာနဲ့သုံးဆွဲမဲ့ငွေကြေးစနစ်တစ်ခုအတွက်လိုအပ်တဲ့စည်းကမ်းဥပဒေတွေမရှိသေးဘူးတဲ့ဥပဒေသတ်မှတ်ချက်တွေချမယ်ဆိုရင်တော့လိုင်းနာသင့်တဲ့လိုအပ်ချက်တွေအများကြီးဖြစ်တဲ့လို့ပြောတယ်ကိုသားညိုဦးရ Libra ငွေကြေးဆိုင်ရာတာဝန်ရှိသူ David Marcus ကတော့သူတို့အနေနဲ့ကဒီကဘာတဝန်းကဗဟိုဘဏ်တွေ
ဘဏ္ဍာငွေကြေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းသွားနိုင်ဖို့သူတို့ဆက်သွယ်ဆောင်ရွက်ပါမယ်လို့တုံ့ပြန်နေရှင်။နောက်သူတို့ရဲ့ digital ငွေကြေးကဘဏ္ဍာရေးစနစ်အပေါ်အစိုးရရဲ့အကျွင့်မဲ့ထိန်းချုပ်ပိုင်ခွင့်အပေါ်ကိုလည်းမထိခိုက်စေပါဘူးလို့ဆိုရဲ။လက်ရှိတရားဝင်သုံးနေတဲ့ငွေကြေးတွေအပေါ်အခြေခံတဲ့ငွေပေးငွေချေစနစ်ဖြစ်တယ်လို့သာ Facebook ကတော့ပြောထားတာပဲ။
online မှာလေဘတ်သုံးဆွဲတဲ့ cryptocurrency digital ငွေကြေး bitcoin စပေါ်ပြီးတော့သုံးနေတာစနစ်ကျော်ရှိနေပေမဲ့ဒီငွေကြေးပေါ်မှာအခုတည်းကအစိုးရရဲ့တရားဝင်ဥပဒေသတ်မှတ်ချက်တွေမလုံနိုင်သေးပါဘူး digital ငွေကြေးဈေးကွက်ကြီးကပိုပိုကြီးလာပြီးမယ်လို့ဒီငွေကြေးတွေနဲ့ပတ်သက်ပြီးတော့ပုံလင်းလင်းမရှိတဲ့ကိစ္စတွေကလည်းအများကြီးပဲလို့ဗနိုင်းဆိုင်ရာကျွင့်ဝင်သူတွေကပြောနေတဲ့အချိန်မှာပဲဒီ facebook ကလည်း libra ငွေကြေးလုတ်ဖို့စီစဉ်နေတာမှဆင်မမော
အဲ့ဒါကြောင့်လဲဘဟုဘန်တချို့ကဒီသူတို့ကိုယ်ပိုင် digital ငွေကြေးလုတ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဘဟုဘန်ကဆိုရင်တရားဝင်သုံးစွဲနိုင်မဲ့ digital ငွေကြေးထုတ်ဖို့နီးပြီလို့ပြောထားတယ်လို့အင်္ဂလန်ဘဟုဘန်ဥက္ကဋ္ဌ Mark Carney ကလည်းအရန်ငွေကြေးကိုဒီ digital ငွေကြေးနဲ့မထားသင့်ဘူးလားဆိုတဲ့စဉ်းစားချက်ကိုပေးထားပါတယ် EU ဘဟုဘန်အကြီးအကဲ Benoît Cuhy ကလည်း EU ဘဟုဘန်အနေနဲ့အစိုးရလက်ခံတဲ့ digital ငွေကြေးဖန်တီးဖို့အမြန်ဆုံးစဉ်းစားသင့်ပြီလို့ပြောကြားထားပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ကိုရီးယားကအဖွဲ့အစည်း THD ရဲ့ပထမအဦးဆုံးစတူဒီယိုတည်တဲ့ပြားနောက်ပြီးတော့ကိုရက်တပုံအာကာသားရဲများရောက်စီခြင်းမလားယူလိုမျိုးကဘာတော်ကထင်ပေါ်ကြောကြားသူတွေနဲ့နှုတ်ပညာလောကကသတင်းတူတူတွေတွေကိုပြောပြပေးသွားပါမယ်တောင်ကိုရီးယားကကဘာကျော် track ကုန်လို့ပြောလို့ရမယ် K-pop ကိုရီးယား pop ဂီတလောကမှာအဖွဲ့အစ်စ်ဖြစ်နေ Tomorrow by Together အဖွဲ့ကသူတို့ရဲ့ပထမဦးဆုံး studio တည်တဲ့ပြားထုတ်တော်မှာဖြစ်ပါတယ်K-pop ရဲ့နာမည်အကြီးဆုံးအဖွဲ့ဖြစ်တဲ့ BTS ကိုတေးတပြားထုတ်ပေးတဲ့တေးတုတ်လို့ရေးကသူတို့ရဲ့ပထမဆုံးတေးတပြားကိုထုတ်ပေးမှာပါ။သူတို့ရဲ့ပထမဆုံးမိတ်ဆက်တေးတပြား The Dream Chapter Stars ရဲ့တေးတပြား2019မတ်လမှာထွက်ခဲ့ပြီးအခု9လကြာမှ The Dream Chapter Magic ဆိုတဲ့တေးတပြားတစ်ခုလုံးထုတ်တာဖြစ်ပါတယ်။ TXT လို့လည်းလူသိများပြီးတော့အဖွဲ့ဝင်9ဦးပါတယ်သူတို့အဖွဲ့ဟာတေးသချင်းရှစ်ပုတ်ပါဒီတေးတပြားကဒီကောင်လေးတွေကြီးကောင်ဝင်ကားစားအွေမှာကြုံတွေ့ရတဲ့ဘဝအတွေ့အကြုံတွေကိုဝေမျှထားတာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်။2023ကလေးကအခုနံပါတ် 1 BTS အဖွဲ့ကိုပွဲထုတ်ပေးခဲ့တဲ့ Big Hit Entertainment အဖွဲ့နဲ့ဒီအဖွဲ့တွေ DXT ကိုစာချုပ်ချုပ်ထားတာပါ။ DXT အဖွဲ့တေးတပြားတေးရဲ့ခေါင်းစည်းသချင်းဖြစ်တဲ့ 9 inches and 3 quarters Runaway ဆိုတဲ့သချင်းကခစ်သစ်ဂီတလိုင်းကိုတွေ့ရမယ် Pop သချင်းတစ်ပုဒ်ဖြစ်ပါတယ်။သူတို့၅ယောက်တူတူရှိတဲ့အချိန်မှာကြုံကြရတဲ့စမ်းကြဲထူကြတဲ့အခိုက်အတန့်လေးတွေကြောင့်ဒီသချင်းတွေမှာနားထောင်ရပါမယ်တဲ့။တငယ်ချင်းတွေပဲလာလို့ရတဲ့ထူကြစမ်းကြဲနေရာလေးတစ်ခုကိုတငယ်ချင်းတွေစုပြီးတော့ထွက်ပြေးကြတဲ့အကြောင်းဖြစ်ပါတယ်ဆိုပြီးတော့ Big Hit Entertainment ကပြောပါတယ်။ဆဲကျော်သက်တဲ့အကြိုက်ဖြစ်ပါတယ်နော်။ Daisy ဖွဲ့တယ်မှာတော့ Choi Soo-in, Choi Yong-jun,ချဲပေါင်ကျူဘွန်တီဟော်နဲ့ယူနန်ခိုင်ဆိုတဲ့လူငယ်လေး၅ယောက်ပါဝင်တာပါ။ကဲဘယ်သူကိုကြိုက်မလဲပြောကြည့်ပါဦးနော်။အမေရိကန်ပြည်အောင်စုကနာမည်ကြီးဟောလိဝုဒ်မင်းသမီးကြီးလည်းဖြစ်ဥရုယာတီပြောင်းလဲမှုဒါစီတက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့မင်းသမီးကြီးဂျိန်းဖောင်ဒါတရင်းနှစ်ပတ်ဇက်တိုက်ဖမ်းဆီးခံရမှုဖြစ်နေပြီးခဲ့တဲ့တောက်ကြနေကဖမ်းခံရပြန်ပါလေ။ဝါရှင်တန်မြို့တော်လွှတ်တော်အပြင်ဘက် Capital အဆောက်အအုံအပြင်ဘက်ကဆန္ဒပြမှုကိုသူကဥဆောင်လုပ်တာပါသူ့လိုပဲဥရုယာတီပြောင်းလဲမှုတားဆီးရေးလှုပ်ရှားဆောင်ရွက်တဲ့မင်းသားကြီး Ted Thompson နဲ့သူနဲ့အတူတူဖမ်းခံရပါတယ် American အစိုးရတာဝန်ရှိသူတွေအနေနဲ့ဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေအတွက်ပို့ပြီးတော့လှုပ်ဆောင်ကြဖို့သူတို့ကတောင်းဆိုနေတာဖြစ်ပြီးတော့တခြားဆန္ဒပြသူတွေနဲ့အတူ What do we want တို့ပါလို့ခြင်းနဲ့ပတ်ဝန်းကျင်နဲ့တဟားစာတာဖြစ်မဲ့လှုပ်ဆောင်မှုတွေ When do we want it? ဘယ်တော့လိုချင်လဲ? Now, အခုလိုချင်တယ်ဆိုတော့ကြွေးကြော်တဲ့နေ hit or ခဲ့ကြပါလိမ့်။ Fire Drill Friday ဆိုပြီးလူငယ်တွေအစပြုလှုပ်ဆောင်တဲ့ဥရုယာတီပြောင်းလဲမှုဒါစီရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကပြီးခဲ့တဲ့တောက်ကြမှာနှစ်ပတ်မြောက်ခဲ့ပြီဖြစ်ပါလိမ့်။မင်းသမီးကြီးဂျင်းဖောင်ဒါကအမှုပညာလုပ်ငန်းတွေပြင် VNN စစ်ပွဲကာလတုန်းကလည်းစစ်ဆန့်ခြင်းရေးအမျိုးသမီးရေးလှုပ်ရှားမှုတွေနဲ့ကြော်ကြားသူပါ။သူကကိုကာယအားကစား တင်ပြမှုနဲ့လည်းနာမည်ကျော်ပြီးတော့အော်စကာဆုတွေပါဝင်တခြားဆုများပြားလည်းရထားသူဖြစ်ပါတယ်။မင်းသားကြီးတက်ဒွန်ဆန်ကတော့1980ပြည့်လွန်နှစ်ပိုင်းနေတဲ့ကသဘောတရားတန်ရှင်ရေနှုတ်ဆက်မှုမှာပါဝင်ပြီးတော့နှုတ်ဆက်နေခဲ့ဖြစ်ပါလိမ့်ရှင်။ပရတင်နိုင်ငံကမော်ဒယ်ရုပ်ရှင်မင်းသမီးကာရာဒယ်လာဗင်းရဲ့ဆယ်ဖီဓာတ်ပုံကပထမဦးဆုံးအာကာသတဲ့အထိရောက်တဲ့ဆယ်ဖီဓာတ်ပုံဖြစ်သွားပါတယ်။ကမ္ဘာမြေပြင်မှာရိုက်တဲ့သူ့ရဲ့ဓာတ်ပုံကိုအာကာသတဲ့ကစထရက်တိုစဖီးယားအလွှာအထိရအောင်လို့ပို့ပေးတာဖြစ်ပါတယ်။ကိုရီးယားက Samsung နည်းပညာကုမ္ပဏီကြီးရဲ့နှစ်90ပြည့်အထိမ်းအမှတ်ဖြစ်နေတဲ့အခုလိုမျိုးကြော်ညာတာပါ။Model Kara ကတော့အခုလိုမျိုးလှုပ်ခွင့်ရတဲ့အတွက်အထူးပျော်ရွှင်နေပါတယ်တဲ့
100% I would love to go to space please can I go to space Samsung please I would love that
သူအာကာသရဲသွားကျင်နေတာလုံးဝပါပဲ Samsung နဲ့အာကာသရဲသွားရတာလည်းကြိုက်ပါတယ်ဒါကအစပျိုးခြေလမ်းပါလို့ Kara Delving ကပြောသွားပါတယ်သူ့လိုပဲအာကာသထီကိုယ့်ရဲ့ဓာတ်ပုံရောက်ချင်တဲ့ Samsung ပြည်သက်တွေအနေနဲ့သူတို့ရဲ့ဓာတ်ပုံတွေကို Samsung စီပို့ပေးနိုင်ပါတယ်Samsung ကဓာတ်ပုံတွေကိုမဲနိုင်ပြီးတော့အမြင့်ပေအများကြီးထိရောက်နိုင်တဲ့မိုးပြံပူပေါင်းရဲ့ Galaxy X10 တယ်လီဖုန်းရဲ့တုံးပြီးတော့သူတို့ရဲ့ဓာတ်ပုံတွေကိုအာကာသတဲ့အထိရောက်စေမှာပါဒီ Space Selfie ကြော်ညာကိုတော့အော်တိုဘာလကုန်ထိ Samsung ကလှုပ်ဆောင်ပေးမှာဖြစ်ပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မေးသနာကြရဲ့တတ်တန်အောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရမှာတော့ဆာရေးဆရာအုတ်ကမင်းဆက်ရဲ့ယုံကြည်ရကိုနားဆင်ရမှာဖြစ်ပါတယ်။မမိုးပြူကစီစဉ်တင်ဆက်ထားပါတယ်ရှင်
။ဟယ်လိုပါ။မင်းရဲ့လူတွေကလည်းအဲဒီယုံကြည်ချက်တဲ့လမ်းအတိုင်းမှာဆက်ကြရလို့ကြောင်း။နော်အစီကပုံလမ်းမှာရရှိပြတာ။ကျေကျွန်တော်လက်ချင်တာအရာရေးချင်တဲ့အစာရေးချင်တဲ့အချင်းရေးချင်တဲ့လုံးလလရေးချင်တော့အဲ့ဒီအတိုင်းနဲ့ရေးချင်တယ်အဲ့လိုပဲနေနေကြတာပေါ့အစကတည်းကလည်းရေးချင်တာကကြားလေးတွေပေါ့ကြားလေးတွေအလေးလုံးကြားလေးတွေရေးရနေချင်တယ်ဒီမှာအလေရန်တော့အရင်ညီမစာကြားကိုချက်ခဲ့တယ်ဆရာကြောက်နေတော့စုံလင်းရတယ်ကျွန်တော်ကစာအမှကလောင်နေခုနော်လုံးလေးစာကိုတော်တော်ဟုတ်အစီလာရေးခဲ့တယ်ဒါပေမဲ့ကျွန်တော်အခုကျင်းရဲ့အဲ့ဒီစာပြေလုတ်တာလုတ်တော့ကြမရှိဘူး။အဲ့ဒီခွေးကြီးကလည်းကြီးနေတာပေါ့နော်။စာပြေတော့မဟုတ်တာမဟုတ်ဘူးကြာ။ကျွန်တော်အဲ့လိုလူကျင်းတဲ့လူကြချင်တာ။ဒါကြီးကအဲ့ဒါဆက်ပြောနေဆန်းတယ်မလေး။အဲ့ဒီမှာလည်းကျွန်တော်နေရတာ။ဒါကျွန်တော်ပြင်ပြီးကြတော့ပေါ့။အမှန်ကကျွန်တော်ကလူမျိုးလေးမျိုးစတယ်မလေး။ကျွန်တော်ကကျိုးသေးသေးကြည့်တိုင်းအုပ်ပါတယ်ကြည့်တိုင်းကျွန်တော်မှရှမ်းရစီရင်ကြရရမယ်။အဲ့ဒီလူမျိုးကြတယ်အဲ့လိုဖြစ်ဒါနဲ့ကျွန်တော်ခင်ကြတာကျွန်တော်မြန်မာနိုင်ငံသားတက်ကြကျွန်တော်မြန်မာပြောက်ပဲဆိုအဲ့လိုပဲအဲ့ဒီကလည်းနေကြတာပေါ့အခုဒီတိုင်းသားတွေပါညာတဲ့ပမာပါညာအဲ့ဇက်လန်တွေလည်းဒါအောင်ကြာပါပြီကျွန်တော်ခလေးကြတာချင်းနေဒီအစမရှိတဲ့ဇက်လန်တွေပေါ့နော်အဲ့ကျွန်တော်အနေနဲ့ကတော့အားလုံးကမြန်မာတွေကအားလုံးပေါင်းလာတာပဲလေအားလုံးပေါင်းလာတာပဲဟိုလူမျိုးတရားတရားများမျိုးလုံးကအားလုံးကမြန်မာပါပဲအမအဲ့ဒီတရားတရားအဲ့ဒီအစာမကြည့်ဘူးကြာအခုချိန်ကြီးဖြစ်နေကျွန်တော်ကတော့ကျွန်တော်ကဒီမြန်မာလေးပဲဆက်ပြောတာကျွန်တော်တိုင်းသားဒီလိုဒီလိုကနေတော့ပေါင်းကြည့်ချက်ဒီလိုဖြစ်လာတဲ့ဒီကကျွန်တော်မြန်မာပဲအဲ့ဒီကျွန်တော်အဲ့ဒီစိတ်မျိုးတွေကတော့ဒီတိုင်းကိုသိဖြစ်စီခြင်းအာငါတော့အချိန်နဲ့ကြရပဲဒီမြန်မာမုန်းလေးခိုင်းနေကျွန်တော်ကဘာမှမဟုတ်ဘူးအဲ့ဒီခံမျိုးတွေကတော့အဲ့ဒီအမုန်းတရားတွေအရင်စကြောက်ဖြစ်နေတော့ကျွန်တော်ခလေးကအဲကျွန်တော်စာရေးဖတ်ကြည့်ကြတာအားစတိုင်းမှာစမ်းလို့မနိုင်ဘူးမြန်မာနိုင်ငံမှာသူကဒီကရာဒီကံမျိုးကိုပုံစံဒီကရာသူ့မှာတာကြည့်ဆောင်လာတာကျွန်တော်တို့အရန်ချမ်းသာခဲ့တယ်နေရာဒီကမှာဝေဖောက်ခဲ့တယ်သူအရန်လက်ကျန်တာကတော့မြန်မာစမ်းစမ်းပညာလည်းဖတ်နေတယ်ညာနေလိုက်တယ်သူဒါမှကျွန်တော်အရင်ပါခဲ့လို့ဒီကပ္ပအရှင်ရဲ့ဆိုတဲ့နိုင်ငံအထက်ရောက်လာလဲဆိုရဟာတော့အဲ့ဥဆောင်ကြီးတွေမှာအဲ့ဒီနေရာလေးအဲ့ဒီအလဲကြီးဆိုစစ်ခဲ့တာမျိုးလေးကျွန်တော်စ
ျွန်တော်ကတော့အဲ့လိုပါမှာကျွန်တော်တို့လူရေးကဲစဉ်ကာလတော့အဲ့ဒီအနေအထားမျိုးပြန်ရောက်လာမလားဆိုတာကိုလည်းအခုကျွန်တော်ကိုကြည့်နေနေတယ်နော်ဒါမှမဟုတ်ဒီကတော့စမ်းကြရမယ်ကြောက်နေတယ်နော်လူမြောက်နိုင်တဲ့တမိကြရင်တော့ကျွန်တော်တို့ကအရင်ကနံပါတ်၁လေးနေရာပြန်ဖြစ်လာမယ်ဆိုတဲ့အားမျိုးရောဒီကိလေသာစိတ်ရတာဒီကိလေသာမှာဒီကိလေသာမှာဒီရဲ့ပြကြတယ်ကကြောင်းနေရမှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုကြာသပတေးနေ့မနက်မှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုအင်ကာညာတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ပရောရှိမှခင်ဗျာစခိုင်းပြည်နယ်မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အေးအေးရဲခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရဲသားထိခိုက်မှုတွေရဲသားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအပြစ်ခတ်ရစေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုးပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညမ်းဖို့အလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့လေလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်တဲ့လေလိုင်းအစီအစဉ်ဆွေးနွေးတဲ့အချိန်မှာ VUE ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။VUE မြန်မာဝိုင်းဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာက burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။မနက်ဖြန်အင်္ဂါညတိုက်ရိုက်လေလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ခု VUE ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ဖန်အင်္ဂါနေ့မနေ့ခင်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညထိပ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားအနောက်မြောက်ပိုင်းမှာအမေရိကန်အထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒက်ဒီကိုတုတ်သင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံထဲမှာသတိအနေထားတိုးမြင့်ထားတယ်လို့အမိမြေလုံခြုံရေးဌာနကပြောကြားပါတယ်။လုံခြုံရေးအတွက်ထူးထူးခြားခြားဒါမှမဟုတ်ယုံကြည်စိတ်ချရလောက်တဲ့သတင်းများတွေတွေအများပြည်သူအတွက်သတိပေးချက်ထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့အမိမြေလုံခြုံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ American Two တပ်ဖွဲ့ရဲ့စနေနေ့ညတုန်းကစစ်စင်ရေးအတွင်းမှာအနက်ခံခွေးတွေလိုက်လို့မြေအောက်လိုင်ကူထဲထွက်ပြေးခဲ့တဲ့ Elback Daddy ကလိုင်ကူထဲမှာသူ့ကိုယ်သူအသေးခံဘုံးဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတေဆုံးခဲ့တယ်လို့ Tamara Trump ကတနင်္ဂနွေနေ့တုန်းကရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားကြေညာခဲ့ပါတယ်။စီးနှင်းဝင်ရောက်ခဲ့တဲ့ဗီဒီယိုပုံတချို့ကိုထုတ်ပြန်ဖို့သူစဉ်းစားနေတယ်လို့ဒီကနေ့မှလည်း Tamara ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစိုးရဆန္ဒပြပွဲတွေဖြစ်နေတဲ့အီရတ်နိုင်ငံမှာဆန္ဒပြသူတွေရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအထိကရုံနေဖြစ်နေတာကြောင့်ဘက်ဒက်မြို့တော်မှာညမထွက်ရကာဖျူအမိန့်ထုတ်ပြန်လိုက်ပါတယ်။ည12နာရီကနေမနေ့6နာရီအထိအပြင်မထွက်ရအမိန့်ကနောက်ထပ်ကြေညာချက်မထုတ်ခင်အထိအသက်ဝင်နေမှာဖြစ်တယ်လို့ရုပ်မြင်သံကြားကနေကြေညာခဲ့ပါတယ်။အောက်တိုဘာလဇန်ကစပြီးဖြစ်နေတဲ့ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခဖြစ်လို့တိုက်ဆုံသူ200ကျော်ရှိနေပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လို့ရချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့ EU ဘက်ကသဘောတူလိုက်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနော်တွတ်စ်ကကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာအေးအေးခံကုန်တင်ကားတဲ့တည်ဆုံခဲ့သူ36ယောက်ဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်ဖို့အတွက်ဗီယက်နမ်အစိုးရကဗြိတိန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဗီယက်နမ်နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Access နယ်ထဲမှာတည်ဆုံခဲ့တဲ့ဒီဗီယက်နမ်လူတချို့ဟာဗီယက်နမ်မှာမိသားစုတွေကသူတို့မိသားစုတွေဝင်နေဖြစ်တယ်ဆိုတာကိုသတင်းတွေထွက်လာပြီးတဲ့နောက်မှာအခုလိုဗီယက်နမ်အစိုးရကစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ရှင်
။တနင်္လာနေ့ညပဲထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်ရှင်။ ဖူယိုရီတော်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ဖူယိုရီကိုအပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.